ယောပနိုင်ငံတွေကိုခီးလှည့်လည်နေတဲ့မြန်မာသမ္မတဦးသိန်းစိန်ဟာလောလောဆယ်ဖင်လန်နိုင်ငံမှာရောက်ရှိနေပါတယ်။ Helsinki မြို့တော်ကိုတောက်ချာနေကရောက်ရှိလာတဲ့မြန်မာသမ္မတဟာဖင်လန်သမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ဖင်လန်နိုင်ငံကမြန်မာနိုင်ငံအတွက်ယူရို6တန်းခွဲထောက်ပံ့ကူညီမယ်လို့ဖင်လန်သမ္မတကပြောကြားခဲ့ပြီးလူ့ခွင့်ရေးအခြေအနေတွေတိုးတက်ရေးအတွက်ဖင်လန်နိုင်ငံကကူညီသွားမယ်လို့ကြေညာပြုခဲ့ပါတယ်။သမ္မတဦးသိန်းစိန်ရဲ့3ရက်ကြာဖင်လန်ခီးစဉ်နဲ့ပတ်သက်ပြီးမဆုမျက်မွန်ကစူးစီးတင်ပြထားပါတယ်ရှင်
။ကောင်းပါပြီ။နိုင်ငံရေးစီးပွားရေးအရာဥရောပနိုင်ငံတွေနဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့လိုမြင်နိုင်တဲ့သမ္မတဦးသိန်းစိန်ရဲ့ဥရောပခရီးစဉ်တွေကဒုတိယမြောက်နိုင်ငံအဖြစ်ဖင်လန်နိုင်ငံကိုတောက်ချနေကရောက်ရှိနေတာဖြစ်ပါတယ်။ Helsinki မြို့တော်ကိုရောက်တဲ့ပထမနေ့မှာပဲဖင်လန်သမ္မတနဲ့သမ္မတဦးသိန်းစိန်တွေ့ဆုံခဲ့ပါတယ်။ဒါအပြင် Nobel ငြိမ်းချမ်းရေးဆုရှင်သမ္မတဟောင်းနဲ့ပါတွေ့ဆုံခဲ့တဲ့အကြောင်းဖင်လန်နိုင်ငံမှာနေထိုင်နေတဲ့ကိုငြိမ်းချမ်းက VOA ကိုအခုလိုပြောပြပါတယ်
။သမ္မတဦးသိန်းစိန်နဲ့ဖင်လန်သမ္မတဆောက်လီနီနီစ်တို့နဲ့တွေ့တယ်။နောက်ပြီးတော့ဦးသိန်းစိန်ကငင်းကြိုင်းနိုဘယ်ဆုရှင်နဲ့ကျွန်တော်တို့ဖင်လန်သမ္မတဟောင်းတစ်ခုတယောက်ဖြစ်တဲ့မတ်တီအက်တီစာရီလို့ခေါ်တဲ့အာချင်းငင်းကြိုင်းမှာဝင်ရှင်းပေးတဲ့သမ္မတဟောင်းနဲ့လည်းတွေ့တယ်။နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုကူညီရေးဝန်ကြီးဟေးဒီဟောက်တာလာလို့ခေါ်တဲ့အမျိုးသမီးနဲ့လည်းတွေ့တယ်ခင်ဗျ။အေးဟေးဒီဟောက်တာလာဗမာပြည်ရောက်ဘူးတဲ့
။သမ္မတနှစ်ယောက်တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖင်လန်နိုင်ငံကအရှိန်2နှစ်အတွင်းမှာမြန်မာနိုင်ငံအတွက်ယူရိုငွေ6တန်းခွဲနီးပါးထောက်ပံ့ကူညီမယ်လို့ဖင်လန်သမ္မတကပြောကြားခဲ့ပါတယ်
။အဲ့ဒါတော့ဂေဟာလို့ခေါ်တဲ့ဆိုလမနာလို့ခေါ်တဲ့အဲ့ဒီမှာတွေ့တယ်အမား။သတင်းစာရှင်းလင်းပွဲလဲသူတို့လှုပ်ပါတယ်။ချစ်ကြည်ရေးစကားတွေတော့ပြောကြတာပေါ့အမား။ဒါပေမဲ့ဟိုကျွန်တော်တို့သမ္မတကနေပြီးတော့ဗမာပြည်အတွက်ပေါ့6တန်း4တန်းပေါ့2014နဲ့2016ခုနှစ်အထိပေါ့ကူညီဖို့အတွက်ပေါ့သူတို့ကတိပေးပါတယ်ဆိုတဲ့ဟာကိုသူတို့ထပ်ပြောတယ်အမားရယ်ကျွန်တော်တို့သမ္မတအဓိကပြောတာကတော့ဖင်လန်နိုင်ငံအနေနဲ့ပေါ့မမပြည်မှာပေါ့ကောင်းမွန်တဲ့အစိုးရဖြစ်အောင်တည်ဆောက်ဖို့သူတို့ကူညီခြင်းပါလေတဲ့နောက်ပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အပြည့်အခက်ရက်စဲဖို့တေးသေးချာချာခိုင်ခိုင်မာမာစာချုပ်စာတမ်းနဲ့ပေါ့နော်ရှိဖို့လိုပါလေတဲ့အဲ့ဒီဟာသူပြောတယ်ခင်ဗျပြီးတော့ तू ကမိကွန်းတစ်ခုမေးတယ်2015ရွေးကောက်ပွဲစတဲ့အချိန်မှာတဲ့စစ်တပ်ထဲမှာအခုလွှတ်တော်ထဲမှာနေရာယူထားတဲ့စစ်တပ်ကနေရာရထားတဲ့ဟာတွေအကုန်လုံးဖြုတ်ချပေးဖို့ရှိပါလားတဲ့အဲ့ဒါမေးတော့ဦးသိန်းစိန်ဘာမှမဖြစ်ဘူးခင်ဗျအဲ့ဒါတော့ကျွန်တော်တွေ့တယ်ဦးသိန်းစိန်ကဒီမှာပြောတာကတော့ဗမာပြည်ကပြောင်းလဲလာပါပြီပေါ့နော်ဟိုဖြည်းဖြည်းချင်းပဲပြောင်းလဲနေတာပေါ့သူ့မှာအားနည်းချက်တွေရှိတယ်သူဒါမျိုးပြောတယ်ခင်ဗျပြီးသွားလို့ရှိလို့ရှိရင်ဖင်လန်နိုင်ငံမှာရှိတဲ့ကုမ္ပဏီတွေကဗမာပြည်ထဲမှာလာရောက်ရင်းနှီးမြှုပ်နှံဖို့ပေါ့သူဒါမျိုးတွေပဲသူပြောတယ်ခင်ဗျ
ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာ EU ဥရောပတမကကလက်နက်တင်ဖို့ရောင်းချတဲ့ကိစ္စကလွဲလို့ကျန်တဲ့မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေကိုဆိုင်းငံ့ပေးခဲ့ပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လည်း EU နိုင်ငံတွေကထောက်ပံ့မှုတွေကိုပို့ပေးဖို့အတွက်ကတိပြုခဲ့ကြပါတယ်အခုလည်းဖင်လန်အစိုးရကမြန်မာနိုင်ငံအတွက်ထောက်ပံ့ကူညီမှုပေးမယ်လို့ထပ်ပြီးတော့ကတိပြုခဲ့တဲ့အပေါ်မှာဒီထောက်ပံ့မှုတွေကိုလိုအပ်နေသူတွေရဲ့လက်ထဲတကယ်ရောက်ရေးတောင်းဆိုဆန္ဒပြမယ်လို့ကိုငင်းညံကပြောပါတယ်Helsinki မြို့တော်ကပြည်သူ့လွှတ်တော်ရှေ့မှာစနေနေ့ဆန္ဒပြကြဖို့စီစဉ်ရတဲ့အကြောင်းကိုအခုလိုရှင်းပြပါရယ်
လောလောဆယ်ဗမာပြည်ထဲမှာဖြစ်ပျက်နေတဲ့ပြည်သူလူထုတွေရဲ့ဒုက္ခသုခတွေကိုဒီဦးသိန်းစိန်အစိုးရကဘာမှအကင်တွယ်ဖြေရှင်းပေးနိုင်တာမရှိဘူးလို့ကျွန်တော်တို့ကမြင်နေနောက်တစ်ချက်ကဖင်လန်နိုင်ငံမှာကျွန်တော်တို့နေတယ်ဆိုပေမဲ့ကျွန်တော်တို့ကအခွန်အမ်းပြည်သူတွေဖြစ်နေတယ်ကျွန်တော်တို့အခွန်ကိုပြည်သူတွေလက်ထဲကိုမရောက်ဖဲနဲ့ဦးသိန်းစိန်အစိုးရလက်ထဲကိုရောက်သွားရင်အလွဲသုံးစားဖြစ်သွားမှာကိုကျွန်တော်တို့တအားစိုးရိမ်နေအဲ့ဒီအခါကျတော့ကျွန်တော်တို့ဖင်လန်အစိုးရကိုလည်းတတိပေးခြင်းနဲ့ဗမာပြည်သူတွေကိုလည်းပြောခြင်းနဲ့ကျွန်တော်တို့တက်နိုင်သလောက်ကတော့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ကူညီခြင်းနဲ့ကျွန်တော်တို့လည်းသူများနိုင်ငံမှာနေရတယ်ဆိုပေမဲ့ဟိုဗမာပြည်သားဖြစ်တဲ့အတွက်ဟိုတွေးရတော့ဗမာတွေးပါပဲဆိုတာပြောခြင်းတာအမှားရဲ့အဲ့ဒါဒီအချက်နှစ်ခုနဲ့ကျွန်တော်တို့ဆန္ဒပြဖို့စီစဉ်ရတာပါ
ဖင်လန်နိုင်ငံမှာသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတချို့ရောက်ရှိနေခြင်းအတွင်းမှာဖင်လန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့တော့အစီအစဉ်မရှိဘူးလို့သိရပါတယ်။စနေနေ့ကျရင်စိတ်ကန်းတစ်ခုနဲ့ဘူမိဗေဒသုတေသနဌာနကိုတွားရောက်လေ့လာကြဖို့အစီအစဉ်ရှိပါတယ်။ဒီနေ့ကနေကျရင်တော့သမ္မတဦးသိန်းစိန်နဲ့အဖွဲ့ဟာဩစတြေးလျနိုင်ငံဗီယက်နာမြို့တော်ကိုခီးဆက်မှာဖြစ်ပါတယ်။အခုခရီးစဉ်ဟာမြန်မာသမ္မတဦးသိန်းစိန်ရဲ့ပထမဆုံးဥရောပခရီးစဉ်ဖြစ်ပြီးတော့နော်ဝေး၊ဖင်လန်၊ဩစတြေးလျ၊အီတလီနဲ့ဘယ်လ်ဂျီယမ်နိုင်ငံတွေကိုလှည့်လည်သွားရောက်နေတာဖြစ်ပါတယ်ရှင်။